မိုင်းရွာရွာသား၅ဦးသေဆုံးမှုနဲ့ပတ်သက်ပြီးပါဝင်ပတ်သက်ခဲ့တဲ့မြန်မာစစ်တပ်ကအရာရှိနဲ့စစ်တီတွေကိုစစ်တရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ပြီးထောင်ဒဏ်ချမှတ်လိုက်ပါတယ်။ပြည်မှုကျူးလွန်သူတွေကိုအလုတ်ကျန်းတဲ့ထောင်ဒဏ်၅နှစ်ချမှတ်လိုက်တယ်လို့အရက်ဖက်အကျဉ်းထောင်တွေမှာပြည်ဒဏ်ကြခံဖို့စစ်တရားရုံးကဆုံးဖြတ်လိုက်တာဖြစ်ပါတယ်။အခုလိုပြည်ဒဏ်ပေးလိုက်တာဟာတမတော်အတွင်းကအပြောင်းအလဲတစ်ခုဖြစ်ပြီးအနာဂတ်ဒီမိုကရေစီနိုင်ငံတည်ဆောက်ဖို့အတွက်ကောင်းမွန်တဲ့လက္ခဏာတစ်ခုဖြစ်တယ်လို့လွှတ်တော်အမတ်တူကလည်းပြောလိုက်ပါတယ်။ဒီအခြေအနေပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းလားရှိုးမြို့နယ်တွင်ကမိုင်းရော်ကြီးရွာအနီးမှာပြီးခဲ့တဲ့ဇွန်လ25ရက်နေ့ကတည်ဆုံသွားခဲ့တဲ့မိုင်းရော်ရွာသား5ဦးတည်ဆုံးခဲ့တဲ့အမှုနဲ့ပတ်သက်ပြီးစစ်တရားရုံးကဒီကနေ့မှစီရင်ချက်တွေချမှတ်ခဲ့ပါတယ်။ပြီးခဲ့တဲ့ဩဂတ်လ10ရက်နေ့ကစတင်ဖွဲ့စည်းခဲ့တဲ့စစ်တရားရုံးကပြည်ထောင်ကျူးလွန်တဲ့သူတွေကိုထောင်ဒဏ်5နှစ်စီချမှတ်လိုက်တာဖြစ်ပါတယ်။ဒီမှုမှာပါဝင်ပတ်သက်နေတဲ့မြန်မာတပ်မတော်ကတပ်မမှုတဦးပါဝင်စစ်သည်9ဦးကိုတပ်မတော်အုပ်ဝေပုံမှန်87ရာဇဝတ်ကြီးဥပဒေပုံမှန်300နှစ်နှစ်မြင်းဆောင်34နဲ့ကျူးလွန်ခဲ့တယ်ဆိုတာကိုတွေ့ရှိခဲ့တဲ့အတွက်ပြည်မှုကျူးလွန်သူအများရှိ4ဦးကိုရှုတ်ချပြီးတပ်မတော်ကအမြဲတမ်းထုတ်ပယ်ပြီးအလုတ်ကျန်းတဲ့ထောင်ဒဏ်၅နှစ်ချမှတ်လိုက်ကြောင်းဒါအပြင်အဲ့ဒီပြစ်ဒဏ်တွေကိုလည်းနယ်ဘက်အကျဉ်းထောင်တွေမှာကြားခံဖို့စစ်တရားရုံးကစီရင်ဆုံးဖြတ်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ဒါအပြင်ဒီပြစ်မှုမှာပါဝင်တဲ့အခြားအဆင့်စစ်သည်၃ဦးကိုလည်းတပ်သားအဆင့်ကိုလျှော့ချပြီးတော့နယ်ဘက်အကျဉ်းထောင်တွေမှာအလုတ်ကျန်းတဲ့ထောင်ဒဏ်၅နှစ်ကြားခံသွားရမယ်လို့ဒီထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မိုင်းရော်ရွာသား၅ဦးတည်ဆုံသွားခဲ့တဲ့ကိစ္စဟာမဖြစ်သင့်တဲ့ကိစ္စဖြစ်ပြီးတော့မြန်မာစစ်တပ်ဘက်ကအခုလိုအရေးယူလိုက်တဲ့အပေါ်မှာစံပြင်းနဲ့မဲဆန္ဒနဲ့အမှတ်3ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလိုင်ခန်းကအခုလိုပြောပါတယ
်ဒီတော့တော့မြေကြီးတော့ဒီလိုဖြစ်သေးမှုလေခုံရုံးနေနေဖွဲ့တယ်ဒီဒီလိုတန်ရစနေပါပြည်သူရှေ့မှာအာပေါ့လေဒီနောက်လောက်တိတိဟိုအဲ့လိုမျိုးတွေပေါ့ဖြစ်သေးမှုတွေလုပ်တယ်အပြစ်တာနဲ့ပေးတယ်ဆိုတာကျွန်တော်လေးကိုရှာပါတယ်ကျွန်တော်လေးရဖြစ်တယ်ပေါ့နော်ဒါကြောင့်ကျွန်တော်လည်းဒါကြောက်ပါတယ်အကြောင်းလည်းတစ်ခုပဲပေါ့နော်အာကျွန်တော်တို့မဲဆန္ဒနဲ့ဒီမှာဆင်းတော့လေကျွန်တော်တို့ဒီအမျိုးသားတော်ကိုပြောရဲဒီပြည်နယ်တော်ကိုပြန်နေတဲ့ပေါင်းဆက်နေနိုင်ပြီးတော့အဝင်ဖက်ဒီခုပါပဲဒီကျတဲ့ဒီအရှုံးမှာထိပ်သိမ်းမှုတွေလည်းဆိုရတာတွေကိုလည်းတော့ဒါတော့သုံးဆံမှာပဲစစ်တပ်ဆိုတဲ့အတိုင်းအပြည်နယ်နေတဲ့မှာမတင်ကြတဲ့ရတာတွေဖန်ပြီးတာတွေပါရှိတယ်ကျွန်တော်တို့ကလည်းတွေးကြည့်လို့ပေါင်းဆက်နေနိုင်တဲ့ချိန်ကမှပြန်ပြီးတော့လွတ်တာရှိတာပေါ့နော်အဲ့ဒါတော်တော်လေးကြောင်းလဲတိုးတက်မှုတစ်ခုလို့တော့ကျွန်တော်တို့
မြန်မာစစ်တပ်တွင်ကပြစ်မှုကျူးလွန်သူတွေပေါ်မှာအခုလိုအရေးယူလိုက်တာဟာအနာဂတ်ဒီမိုကရေစီနိုင်ငံတစ်ခုတည်ဆောက်ဖို့အတွက်စံပြလောက်ရတစ်ခုအဖြစ်လှုံ့ဆော်လိုက်တာမျိုးလည်းဖြစ်တယ်လို့ဦးဆိုင်ဝမ်းလိုင်ခန်းကပြောပါတယ
်ကျွန်တော်တို့ဒီဒီမိုကရေစီနိုင်ငံပေါ်လေဥပဒေရဲ့ဟာကတစ်ခုကိုလိုက်ရတဲ့စံပြမျိုးပေါ်နော်နောက်လာမဲ့အဲဒီဒီမျိုးတွေမှာမရှိနိုင်တော့မရှိအောင်ပေါ်လေချောင်ကြီးအောင်အဲ့လိုလိုက်ရချက်ဖြစ်တယ်လို့တော့ကျွန်တော်တို့အဲ့လိုတော့တုံ့တက်လိုပါတယ်ခင်ဗျာ
ချမ်းပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့ TNLA တပ်တွေအပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့တဲ့အတွင်း TNLA တပ်တွေနဲ့ပတ်သက်ဆက်နွယ်ရဲဆိုပြီးတော့မြန်မာစစ်တပ်ကမိုင်းရော်ရွာသား၅ဦးကိုဖမ်းဆီးသွားခဲ့တာပါအဲ့ဒီနောက်မြန်မာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားစဉ်အတွင်းအဆိုပါရွာသား၅ဦးသေဆုံးသွားခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်အနေနဲ့မာယွန်ကောင်မာယွန်နိုင်နဲ့ဆိုပြီးတော့ပြီးခဲ့တဲ့လတွေအတွင်းကမြန်မာတပ်မတော်ကပုံချုပ်ကြီးများထုံးဦးကသတင်းစာရှင်းလင်းပွဲလုပ်ပြီးတော့လည်းပြောကြားခဲ့ပါတယ်တမရော်ရာရှိစစ်သည်9ယောက်ရဲအုပ်1ယောက်နဲ့မိုင်းရော်ရွာသား18ယောက်တို့ရဲ့ထွက်ဆိုချက်တွေကိုစစ်ဆေးပြီးတော့ပြစ်မှုကျူးလွန်ကြောင်တွေ့ရှိခဲ့တဲ့အတွက်စစ်တရားရုံးကအခုလိုပြစ်ဒဏ်တွေချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ